တော်ရရှိမြောက်မြန်မာနိုင်ငံကနေရခိုင်ပြည်နယ်မှာအကြမ်းဖက်တက်ခတ်မှုတွေဖြစ်ပြီးတော့ထွက်ပြေးလာနိုင်တဲ့ရိုဟင်ညာတွေဝင်ရောက်လာနိုင်တယ်ဆိုပြီးတော့ထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်ဘက်မှာထိုင်းစစ်တပ်နဲ့ရဲအပါဝင်လူဝင်မှုကြီးကြပ်ရေးကတာဝန်ရှိသူတွေပူးပေါင်းပြီးတော့နယ်စပ်ဂိတ်တွေကနေစောင့်ကြည့်စစ်ဆေးမှုတွေပြုလုပ်နေပါတယ်။ဩဂုတ်လ28ရက်နေ့ည10:00နာရီကစတင်ပြီးတော့လှုပ်ဆောင်နေတာဖြစ်ပါတယ်။အကြောင်းစုံကိုမတ်အေးမာကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ။
မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရိုဟင်ဂျာတွေထွက်ပြေးလာနိုင်တယ်ဆိုပြီးဩဂုတ်လ28ရက်နေ့မနက်10:00နာရီကနေစတင်ပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုဝင်မဲ့နေသားဂိတ်တွေမှာလူဝင်မှုကြီးကြပ်ရေးဌာနစစ်ဆေးရာရှိဗိုလ်မှူးကြီးမန်ရက်ပထနာဦးဆောင်ပြီးစစ်ဆေးနေကြောင်းထိုင်းသတင်းတွေမှာဖော်ပြနေတာပါ။ထိုင်းမြန်မာနယ်စပ်မှာလက်ရှိစစ်ဆေးမှုတွေရှိနေတဲ့အကြောင်းနဲ့အရင်တုန်းကလည်းဒီလိုမျိုးတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်ခဲ့တဲ့အကြောင်းမဲဆောက်မြို့ကအစ္စလမ်ဘာသာရေးခေါင်းဆောင်တဦးကပြောပြပါတယ်
။ဒါပေမဲ့ဒီ3-4ရက်ပြန်မှာမဟုတ်ပါမလားတအားအချင်းနေဆိုးနေတယ်။ငွေတွေကလည်းရင်းညာဝင်နေရှိတာဆိုတော့တို့အနေနဲ့ကျွန်တော်တို့လည်းမင်းညာနေပါလိမ့်ရှိတယ်လေ။စီစစ်မှာပါစီစစ်မှာပါတရားတွေဝင်နေတဲ့စခန်းတွေဝင်ထွက်တွေစီစစ်မှာပါတို့လည်းဘယ်လိုမှအရှုံးမခံဘူးလေအဲ့လိုမျိုး။ဒီ3-4ရက်လည်းအရင်တုန်းကရရှိလာတာကြာပြီ။ရင်းညာပရမတ်တစ်ခေါက်ခိုင်းမှပြဿနာရှိတယ်ဟိုကသူကအရန်စီစစ်နဲ့ကြီးကြပ်ပြီးတော့အထိုင်းကအရန်ကိုဘယ်လိုကောင်းမလဲ။ဟိုပိုက်ဆက်ကြပြီးတော့ပါတချို့နေရာတွေလို့ရှိရင်ဝင်စစ်သေးတာတော့ပါလောက်တဲ့အတိုင်းတာရှိတယ်လေ။
လွန်ခဲ့တဲ့10နှစ်ခန့်ကလည်းရာဂနန်းလောက်ရှိတဲ့ရိုဟင်ဂျာတွေဝင်ရောက်လာတာတွေရှိတုန်းကလည်းစစ်ဆေးမှုတွေလုပ်ခဲ့တဲ့အကြောင်းကိုလည်းဆက်ပြောပြပါရစေ
။ဆိုရမှာ10နှစ်စီပြီမှာပရမအကျောင်းတော့ရှိတယ်လေအဲတော့ညာနဲ့ရှိတယ်လေမှာတော့ဘာလာပလီအောင်းမှာပဲထားတယ်အဲတော့ကာဝေးဦးကျုပ်ကိုလည်းလာပြီးတော့ဒီလူတွေကိုလာစစ်ဆေးတယ်လာကြည့်ရမှာပေါ့လေးလာတော့ပေါ့လေးလာပြီးတော့ကြည့်ပြီးတော့တို့ဒီကနေပြီးတော့အစ်ကိုခရိုင်တာလိုင်းဦးဒီကနာဟောကရနဲ့တို့ရှိဝေးပါညာလုပ်ပြီးတော့ဒီလူတွေတို့ခေါ်သွားလိုက်တယ်လေ
အ
ဲလိုမျိုးအခုနောက်ပိုင်းမှာတော့လုံးရင်းနဲ့ဝင်လာတာတခါမှမရှိသေးဘူး။
ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်တရားကနေမြန်မာနိုင်ငံဘက်ကချမ်းကနေလာတဲ့နိုင်ငံသားတွေကိုလည်းတေချာစီစစ်နေပြီးတရားမဝင်လှေလန်းတွေကနေခိုးဝင်လာနိုင်တဲ့နယ်စပ်ဂိတ်ပေါက်လေးတွေဘက်မှာလည်းထိုင်းဘက်ကစစ်ဆေးမှုတွေလုပ်နေပါတယ်။ဒါဟာဒီရက်ပိုင်းတွင်မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်မှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခတ်မှုတွေပစ်ခတ်မှုတွေကြောင့်ထွက်ပြေးလာနိုင်တယ်ဆိုတဲ့သတင်းတွေရရှိခဲ့ပြီးအခုလိုမျိုးစီစစ်မှုတွေတင်းတင်းကြပ်ကြပ်လှုပ်လာတယ်လို့လည်းထိုင်းအနာဘိုင်တွေဘက်ကပြောဆိုခဲ့ပါတယ်ရှင်။